ဇွန်လ19ရက်နေ့မှာကြာရောက်မယ်ဖန်စီထိန်သိမ်းကနိုင်ငံတော်အတိုင်းအမြံကဒေါအောင်ဆန်းစုကြည်ရဲ့အသက်88နှစ်မွေးနေ့ကိုဇွန်လ19ရက်နေ့စနေနေ့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကကျင်းပခဲ့သလိုပဲဥရောပတိုက်နယ်သာလန်နိုင်ငံမှာလည်းအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေကဆူယုံကျင်းပခဲ့ပါတယ်ဒေါ်ဆန်းစုကြည်မွေးနေ့အတွက် NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေအခုလိုပြောဆိုတိုက်တွန်းခဲ့ပါတယ
်အမေဒေါ်ဆန်းစုကြည်ကိုအမှန်တကယ်ချစ်မြတ်လို့ပြီးတော့သူလိုချင်တဲ့အကောင်းဆုံးစုမှုပေးဖို့အတွက်လူတိုင်းလူတိုင်းကရောက်တဲ့နေရာမှာရရတာဝယ်တော်လန်ရေးအသည့်တော်လန်ရေးတစ္ဆာတော်လန်ရေးဂတိတွေမပြောက်ဘဲနဲ့ဆက်လက်ပြီးလှုပ်ဆောင်နေတဲ့လူချင်းနဲ့ငြိမ်းချမ်းရေးစီအာနာရှင်စန့်ကျင်ရေးတိုင်းပြည်ရဲ့ဒီမိုကရေစီလူ့ခွင့်ရဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်ပေးဖို့အတွက်အများကြီးတိုက်တွန်းလိုပါတယ်။ပန်ကြားလိုပါတယ
်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာတော့အဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့ NUG ဝန်ကြီးဒေါက်တာဇော်ဝေစိုးကိုထင်လင်းအောင်ကိုမိုးဇော်ဦးတို့ပါဝင်ပြီးဒေါက်ဆန်းစုကြည်မွေးနေ့ကျင်းပခဲ့သလိုလက်ရှိနိုင်ငံရေးအပေါ်ဆွေးနွေးရှင်းလင်းမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ NUG ရဲ့တနစ်တာဒေါ်လန်ရေးအောင်နိုင်ရေးအစီအစဉ်အနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်တိုင်းရင်းသားများနဲ့သဘောတူညီချက်တွေအပါအဝင်အမေရိကန်အစိုးရကူညီပံ့ပိုးမှုတွေအခြေအနေစတာတွေကိုဆွေးနွေးရှင်းလင်းသွားမယ်လို့အခမ်းအနားအစီအစဉ်မှာဖော်ပြထားပါတယ်။အခမ်းအနားကတော့ည9:00နာရီမှာစတင်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာလည်းဒေါက်တာဆန်းစုကြည်ကိုထောက်ခံသူအားပေးသူတွေကဆုတောင်းမြတ်တာပို့သခဲ့သလိုအမှန်တကယ်အကူအညီလိုအပ်နေတဲ့စစ်ဘေးကြုံနေရသူတွေအတွက်ဆေးဝါးရိက္ခာနဲ့စစ်ဘေးဒုက္ခသည်ကလေးတွေအတွက်ဒေါအောင်ဆန်းစုကြည်မွေးနေ့ဒါတာဖြစ်စုပေါင်းထူထမ်းတော့မှဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အခမ်းအနားပုဂ္ဂိုလ်တော့နေ့လယ်7:00နာရီမှာစတင်ခဲ့ပါတယ်